ရှမ်းပြည်နယ်အတွင်းဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မြို့နယ်၄မြို့နယ်မှာရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကို SNLD ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ကကန့်ကွက်လိုက်ပါတယ်။အဲ့ဒီဒေသတွေမှာစီစဉ်ထားတဲ့အတိုင်းရွေးကောက်ပွဲတွေကျင်းပပေးဖို့တရားနည်းလမ်းတကျတောင်းဆိုလှုပ်ရှားသွားမယ်လို့လည်း SNLD တွင်ရင်မှုဦးဆိုင်လိုက်ကပြောပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်။
ရှမ်းပြည်နယ်အတွင်းကမိုင်းရှုနဲ့ကျေးတီမြို့နယ်တွေမှာတမြို့နယ်လုံးနဲ့တန်ရမ်းနဲ့ဟိုပန်မြို့နယ်တွေမှာတချို့ဒေသတွေရွေးကောက်ပွဲကျင်းပတော့မှာမဟုတ်ကြောင်းအောက်တိုဘာလ29ရက်နေ့ရက်စွဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်လိုက်တဲ့အပေါ် SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ကအနာဂတ်ပိုင်းအတွင်းကံကွက်စာထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲ့ဒီဒေသတွေမှာအစိုးရနဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တောင်ပိုင်းတပ်မတော် SSPP SSA တို့အကြားလုံခဲ့တဲ့ရက်အနေငယ်အတွင်းတိုက်ပွဲတွေပြင်းထန်စွာဖြစ်ပေါ်နေတာကြောင့် SNDP ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကရွေးကောက်ပွဲတွေမကျင်းပဖို့အောက်တိုဘာလ19ရက်နေ့ကရွေးကောက်ပွဲကော်မရှင်ထံအကြောင်းကြားခဲ့တာကြောင့်ရွေးကောက်ပွဲကော်မရှင်ထံကဒီဆုံးဖြတ်ချက်ထွက်လာတာလို့ SNLD ပါတီအတွင်းရေးမှူးဦးဆိုင်လိတ်ကပြောပါတယ
်ရွေးကောက်ပွဲမကျင်းပဖို့ပထမဆုံးစတင်လိုက်တာကတော့ကြားပြူပါတီကတင်လိုက်ပါလေအကြောင်းပြချက်ကတော့အဲ့ဒီဒေသတွေမှာစစ်ပွဲတွေဖြစ်နေတာပေါ့နော်ကျွန်တော်တို့အနေနဲ့ကတော့စစ်ပွဲဖြစ်ရတဲ့အကြောင်းရင်းကိုကြည့်ရင် NPA လက်မှတ်ရေးမထိုးလို့NPA လက်မှတ်ရေးထိုးဖို့အဆင်ပြေမဖြစ်သေးလို့စေရင်းနီးနဲ့သူတို့ပြားပေးတယ်တိုက်ပွဲတွေစတင်တယ်ဒါလည်းပဲမှားနေတယ်နိုင်ငံရေးပြဿနာကိုနိုင်ငံနီးနဲ့ဖြေရှင်းဖို့လိုအပ်တယ်နောက်ရွေးကောက်ပွဲဆိုတာကကျွန်တော်နိုင်ငံအတွက်မဖြတ်တန်းလို့မဖြစ်တဲ့ဒီမိုကရေစီအပြင်ကူးပြောင်းရေးအတွက်အံတန်းအရေးကြီးတဲ့ကိစ္စဖြစ်တယ်အဲ့ဒါကိုရွေးကောက်ပွဲကိုရှေ့ဆိုင်ပါရက်ဆိုင်ပါဆိုပြီးတော့မှတောင်းဆိုတာတဘာမှမကြဘူးအစိုးရအနေနဲ့လည်းငြင်းငြင်းရဖြစ်ဖို့တိုက်ပွဲတွေရပ်ဖို့ဆိုတာအစိုးရကိုယ်တိုင်ကဟန်တီးတဲ့ကိစ္စတွေအများကြီးရှိပါတယ်ဒါကြောင့်မို့လို့တိုက်ပွဲရပ်တယ်မရဘူးဆိုတာအစိုးရကအမိန်ပေးရင်တမတော်ကဒီမိုကရေစီအရေးကိုလေးစားလိုက်နိုင်မယ်ဆိုရင်ဒါတိုက်ပွဲမရပ်တဲ့အကြောင်းလည်းမရှိဘူးဒါကြောင့်မို့လို့ကျွန်တော်အနေနဲ့ကတော့ UCS သောဆောင်ချက်ကတရားမျှတမှုမရှိတဲ့အတွက်ကြောင့်ကကွက်လျက်ခြင်းဖြစ်ပါတယ်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပါတီတစ်ခုတည်းရဲ့တင်ပြချက်အပေါ်အခြေမခံပဲအစိုးရနဲ့ရောနိုင်ငံရေးပါတီတွေနဲ့ပါကင်းရှင်းပြီးဘက်လိုက်မှုမရှိတဲ့တတိပုဂ္ဂလအဖွဲ့အစည်းတစ်ခုခုရဲ့တင်ပြချက်အပေါ်အခြေခံပြီးစဉ်းစားဆုံးဖြတ်တင်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီကိစ္စမှာကော်မရှင်အနေနဲ့ဘက်လိုက်ဆုံးဖြတ်တဲ့သဘောတက်ရောက်နေတယ်လို့ဦးဆန်းလေးကပြောပါတယ်
။အဲ့ဒါနှစ်ဖက်ပါတီရဲ့ပြဿနာကိုသူတို့ခေါ်ယူချာနာဆက်စည်းတာမျိုးမရှိဘူးတုံးတက်တာမျိုးမလုပ်ပဲနဲ့တစ်ဖက်ပါတီရဲ့အလိုချက်ဆုံးဖြတ်လိုက်တာတော့သဘောတဘာဝအပြင်းအထန်လုံးဝကိုပယ်လိုက်တဲ့အနေအထားမျိုးရောက်ပါတယ်ဒါလည်းပဲ UEC ရဲ့ဂုဏ်သိက္ခာကိုအမှန်ကိုထိခိုက်စေတဲ့လုပ်ရလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
အခုတိုက်ပွဲတွေဖြစ်နေတယ်ဆိုတာဟာလဲ NCA အပြစ်ခတ်ရဆဲသဘောတူညီချက်မှာလက်မှတ်ရေးထိုးဖို့အတွက်စီရေးအရာဖိအားပေးတဲ့အနေနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့သူ့အနေနဲ့ယူဆတဲ့အကြောင်းတိုက်ပွဲတွေဖြစ်ပွားနေတာဟာတပ်မတော်ကထိုးစစ်ဆင်တဲ့အတွက်ဖြစ်တာကြောင့်တိုက်ပွဲတွေရပ်လိုက်ရင်ရွက်ကောက်ပွဲကျင်းပနိုင်မယ်လို့ဦးဆန်းလေးကဆက်ပြောပါတယ
် transition ကိုကျွန်တော်နိုင်ငံအကူအကြောင်းကိုလေးစားတယ်ရွက်ကောက်ပွဲကိုတာမုံထားရဆိုလို့ရှိရင်ဒီထိုးစစ်ဆင်တဲ့ကိစ္စကရပ်ကိုရပါမယ်သူတို့ရတဲ့နဲ့တကယ်နဲ့ UEC ကထားပြီးတော့ရွက်ကောက်ပွဲလုပ်ပြီးနိုင်ပါမလားဘယ်တော့မှပြန်လုပ်ပြီးမနေအမကပြန်လည်းမပေးပဲနဲ့တစ်ဖက်ကတည်းကကြီးညာလိုက်တာတော့လုံးဝသဘောထားပါမချဘူးပေါ့နော
်ရွက်ကောက်ပွဲမကျင်းပဖို့ရွက်ကောက်ပွဲကော်မရှင်ကဆုံးဖြတ်ထားတဲ့မြို့နယ်၄မြို့နယ်မှာရွက်ကောက်ပွဲတွေကျင်းပနိုင်ရေးအတွက်သူတို့အနေနဲ့တရားနည်းလမ်းတကျဆက်လက်ဆောင်ရွက်သွားမယ်လို့လည်းဦးဆန်းလက်ကဆက်ပြောပါတယ
်အဲကျွန်တော်ကတော့စာထွက်လိုက်ပြီး UEC ကိုတရားလည်းပို့ပါတယ်ဒီပြင်ကိုဒေသခံလူလူတွေကိုတိုင်ကသူတို့ဟာဒီရွက်ကောက်နောက်အခုလာမယ့်ရွက်ကောက်ပွဲကိုပါဝင်ဆင်နွှဲကြတယ်ဆိုတာကိုလမ်းပြန်လေကောက်ခံထားပြီးပါပြီရေကောက်ပွဲကိုမရွှေ့ဆိုင်မှုမပိတ်ပင်မှုဝိုင်းဝန်းကန့်ကွက်တဲ့လက်မှတ်ရေးထိုးပြီးတော့မှစတင်ထားကြတာတမျိုးနယ်ကိုအနည်းဆုံး4,000ရပြီးပါပြီအဲ့ဒါကြီးလည်းပဲကျွန်တော်တို့ UEC ကိုပို့မယ်ဒီအပြင်လက်တော်ကိုလည်းလောင်းနေကိုယ်နဲ့ဦးဆောင်တဲ့တရားနည်းလမ်းတကျဆန္ဒပြပွဲလည်းပဲဆက်လက်လှုပ်ဆောင်သွားဖို့ရှိပါတယ်ခင်ဗျ
ပြီးခဲ့တဲ့အော်တိုဘာလ12ရက်နေ့ကလည်းနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထူးရွေးကောက်ပွဲအတွင်းရွေးကောက်ပွဲမကျင်းပနိုင်တဲ့ပြည်내နဲ့တိုင်းဒေသကြီးတွေအတွင်းကမြို့နယ်နဲ့ကျေးရွာအုပ်စုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တာမှာရှမ်းပြည်နယ်အတွင်းဝကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ပန်ဆန်းအပါအဝင်ပန်ဝိုင်မိုင်းမော်နားဖန်းနဲ့မိုင်းလာမြို့နယ်တွေမှာမြို့နယ်တစ်ခုလုံးစီနဲ့မူဆယ်ကုံကြံမန်တုံမိုင်းခတ်မိုင်းရန်မိုင်းတုံနဲ့မက်မန်းမြို့နယ်တွေမှာကျေးရွာအုပ်စုတချို့တို့ပါဝင်ကြောင်းဖော်ပြထားပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသကုတ်ခိုင်နဲ့မိုင်းရှုဒေသတွေမှာအော်တိုဘာလအလယ်လောက်ခရဲကစတင်ခဲ့တဲ့တိုက်ပွဲတွေဟာမနေ့အော်တိုဘာလ29ရက်နေ့အထိဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်ခင်ဗျာ။